โอเคปาวะคะดอกเตอร์สวัสดีครับကျွန်တော်တို့ဒီကာကွယ်ဆေးထိုးတာ ਨੇ ပတ်သက်ပြီးတော့ကဘာမာရောမြန်မာမှာပါပေါ့เนาะတချို့ကဒီမထိုးကျင်တာတချို့ကြတော့လဲထိုးသိမသိမသိကြတာပေါ့ဆရာเนาะအဲ့လိုနေခြားတွေရှိတတ်တာကြောင့်ဒီကာကွယ်ဆေးရဲ့ဒီတကယ်လက်တွေ့အရေးပါဖို့ ਨੇ တခြားသိတဲ့သိလိုက်တာတွေကိုအဓိကပြောမှာမို့ဘာကနေအဓိကဆက်ပြီးတော့ရှင်းပြခြင်းလဲဆရာကြီ
းဒီကဲဒီဘယ်လာနောက်ဆုံးဘက်ကိုပေါ့เนาะကဘာကာကွယ်ဆေးထိုးရသပတ်ဆိုတော့သမတ်ပြီးတော့နိုင်ငံအလုံးမှာကျင်းပကြပါတယ်။ဒါတော့ဒီကာကွယ်ဆေးတွေပေါ်လာတာကကျွန်တော်တို့ပြည်ရဲ့ရာသူနှစ်ပေါင်းများစွာကဒုက္ခပြီးခဲ့တဲ့ကုသရောဂါတွေပေါ့လေ။လုံးဝနှိပါးဖျောက်တော့အောင်တော့လုံးနိုင်ခဲ့တယ်ပေါ့။ဖျောက်တဲ့ရောဂါဆိုလည်းပျောက်ပြီးပြီ။ဥပမာအဖြစ်ဆိုရင်ကြောက်ကြီးရောဂါပေါ့နော်။စပေါ်ပေါ့ဆိုရယ်ပမာလို့တော့ကြောက်ရောဂါပေါ့။ကြောက်ရောဂါဆိုလုံးဝပျောက်သွားပြီ။အဲလိုပဲကျွန်တော်တို့ကဒီပျောက်လို့လူနှိပါးရောဂါတွေရှိပါတယ်။ဥပမာဆိုလို့ရှိရင်ပိုလီယိုဆိုရင်ကပိုလီယိုကင်းစင်ကဘာတစ်ခွင်ပေါ့နော်။ကဘာလုံးပိုလီယိုပျောက်ကင်းမှုကနီးနီးကျွတ်ကျွတ်အချိန်ကိုရောက်နေပြီ။ဒါမှမဟုတ်ဒီကိုဗစ်ကရောဂါဖြစ်လာတဲ့ခါကျတော့ဒီကောက်ွက်ဈေးထိုးလုပ်ငန်းတွေလည်းတော်တော်လေးထိခိုက်ကုန်တယ်။အဲဒါကြောင့်နည်းနည်းလေးပြန်ဝေးသွားတယ်ပေါ့နော်။ဒါပေမဲ့ကျွန်တော်တို့ဒီအရာကိုမကြခင်မှာရရှိမှာဖြစ်ပါတ
ယ်။ဟုတ်ကဲ့ဆရာကြီး။အဲ့တော့ကောက်ွက်ဈေးကအကျိုးရှိတယ်ပေါ့ဆရာနော်
။ဟုတ်ကောက်ွက်ဈေးရဲ့အကျိုးတွေကအပြည့်တည်းဆိုတော့အများကြီးအလုံးပါတယ်။ကာကွယ်ဆေးကပြည့်နေတဲ့ဆိုလို့ရှိရင်တော့အများသောဖြင့်အများဆုံးဖြစ်တာပါပဲဆိုထိုးတဲ့နေရာမှာနာတယ်၊ကြောင်ရမ်းတယ်၊နည်းနည်းဖျားတယ်ပေါ့နော်ဒါပဲရှိတယ်။ဒီပြင်းပြင်းထန်ထန်တွေးမတည့်တာပေါ့။ဆရီးရလက်ကျူပြီးအချင်းဆိုတာကတော်တော်ကိုရှားတယ်။တန်းတယောက်လောက်ဖြစ်နိုင်တယ်။ဒါပေမဲ့အဲ့လိုဖြစ်တဲ့အခါကျလည်းကျွန်တော်တို့ကဆေးထိုးပြီးတဲ့ဆောင်းဆရာမတွေကဒါကိုဘယ်လိုခံကြပြင်းစင်ရမလဲဆိုတာလေ့ကျင့်သင်ကြားပေးထားပြီးသားပဲလေနော်။အဲ့တော့ဒီကာကွယ်ဆေးရဲ့အပြစ်ကမဆိုးတဲ့လောက်ပဲရှိတယ်။အကျိုးကတော့ဒီကာဝယ်ဆေးထိုးလိုက်ခြင်းအပြင်ကျွန်တော်တို့ရဲ့ရင်းနှီးကဒုက္ခအများကြီးပေးခဲ့တဲ့ကုသရောဂါတွေပေါ့ဗျာ။ဥပမာဆိုလို့ရှိရင်ကြောက်ရောဂါဆိုပါပြောသွားပြီ။ပိုလီယိုကြောသေးဆိုအမေရိကန်သမ္မတတယောက်တောင်ဖြစ်သေးတယ်လေ။အဲ့လိုမျိုးရောဂါတွေကလူတွေကိုဒုက္ခပေးခဲ့တာ။အဲ့ဒါလည်းတော်တော်လေးနည်းသွားပြီ။ရင်းနှီးကဆိုလို့ရှိရင်ဒီယာလီတုတ်ခွေးဖြစ်တဲ့ချိန်မှာတာမောင်းများစွာပေးတယ်။ဒါတွေလည်းကျော်သွားတယ်။ဒီကာဝယ်ဝက်သက်ကြိုက်သူဆိုတဲ့တော်တော်လေးဒုက္ခပေးတာတွေကနည်းလာပါဗျာ။ကာကွယ်ဆေးနဲ့ကာကွယ်လို့ရတဲ့ယောဂရဲ့တော်တော်များများကတော်တော်လေးထိန်းသိမ်းလာနိုင်တယ်ပေါ့။ကာကွယ်ဆေးမှာ1ဒေါ်လာရင်းနှီးကျုံနိုင်အကျိုးမြတ်က23ဒေါ်လာထိရတယ်ဆိုရဲသုတေသနတွေရှိပါတယ်။
ဟုတ်ကဲ့ဆရာကြီး။နောက်ရောဒီကာကွယ်ဆေးဆိုင်ရာလေ့လာသုတေသနတွေ့ရှိထားတာလို့ရှိသေးလားဆရာကြီ
း။အဲ့ကာကွယ်ဆေးတွေကိုကျွန်တော်တို့ကတီထွန်ဖော်ထုတ်ပြီးတဲ့နောက်မှာဒီတိုင်းထားတာမဟုတ်ကာကွယ်ဆေးထိုးပြီးရင်ဘာတွေထိခိုက်ကြောင်းလဲတာရှိလဲထူးခြားတဲ့ထိခိုက်ကြောင်းလဲမှုတွေရှိသလားဆိုတာထောက်ချောက်စောင့်ကြည့်နေကြ။အမေရိကန်မှာဆိုလို့ရှိရင်နှစ်ပေါင်းများစွာဆယ်စုနှစ်နဲ့ရှိပြီတော့ပေါ့နော်စောင့်ကြည့်ခဲ့တဲ့လေ့လာခဲ့တာရှိတယ်။အဲကြတော့ဘာမှထူးခြားတဲ့ဒီအပြစ်မတွေ့ရပါဘူး။တစ်နှစ်တစ်နှစ်ကိုတာမောင်းများစွာသောအမေရိကန်ကလင်းငယ်တွေကာကွယ်ဆေးရနေတယ်။အဲလိုပဲကမ္ဘာမှာလည်းတာမောင်းများစွာသောကလင်းတွေကကာကွယ်ဆေးရနေပါတယ်။အဲလိုရတဲ့အချိန်မှာဒီမလိုလားတဲ့အပြစ်ကတော်တော်ယူနေတယ်ဆိုတာတွေ့ရပါဘူး။အဲ့တော့ဒါလေးကအမြင်ကင်းမှာ
ဟုတ်ကဲ့ဆရာအဲ့တော့ဒီကာကွယ်ဆေးကကျွန်တော်ဒီကိုဗစ်ကာကွယ်ဆေးအခုနောက်ဆုံးအနေထားကလွယ်လို့ပေါ့နော်တော်တော်များများမှာတော့ဒီကလေးငယ်လေးတွေကနေပြီးတော့စထိုးရတာကိုတွေ့ရပါတယ်ဆရာကြီးဘာကြောင့်အဲ့လိုမျိုးထိုးရတာလဲဆရာ
ဟောကလေးတွေကတချို့ကုသရောဂါတွေကဒီငယ်ရွယ်တဲ့ကလေးကစပြီးတော့ဖြစ်တယ်ပေါ့နော်အဲ့ကြတော့သူကဒီအထိုးပဲထားလို့ရှိရင်ဒီကလေးတွေကဟိုမှာမွေးကင်းစကလေးတွေပါတယ်မှာခန္ဓာကိုယ်ရဲ့ကုက္ကာစနစ်ကနာမသိပြတော့မဖုန်ညိုသေးဘူးပေါ့အဲကြတော့သူတို့မှာယောဂတွေကုဆက်လို့ရှိရင်ပိုလဲဖြစ်ပွားနိုင်တယ်ပိုပြီးတော့လည်းပြင်းထန်နိုင်တယ်ပေါ့နော်အဲကြတဲ့ခါကျတော့ငယ်လေးကလေးကကာဝယ်ဆေးထိုးဖို့အရေးကြီးလေးပါပဲဒါပေမဲ့ကိုဗစ်လိုယောဂမျိုးကတော့နည်းနည်းကွာခြားတယ်ပေါ့နော်ကိုဗစ်ကတော့လူကြီးမှပိုပြီးတော့ထိခိုက်ဆုံးရှုံးမှုများတယ်ပြင်းထန်မှုများတယ်ပေါ့နော်အခုကိုဗစ်ကိုကြည့်လဲကျွန်တော်တို့ကဒီကိုဗစ်မှာကိုဗစ်ကယောဂအဆုံးသတ်သွားတာကကာဝယ်ဆေးထလာမှဖြစ်တယ်လည်းနိုင်ငံကဝယ်ဒီရလာပြီးထိရောက်တဲ့ကဝယ်ဒီရလာတယ်လည်းမြတ်ဒီကာယောဂါရဲ့ပြည့်နှံ့မှုထိမ့်သိမ်းလို့အများဆုံးရလာပါတော့
ဟုတ်ကဲ့ဆရာကြီးဟိုတချို့ကာကွယ်ဆေးတော်တော်များများမှာပြန်ပြန်ပြီးတော့ဒီကလင်းငယ်လေးတွေဟိုထပ်ဆောင်ထိုးရတယ်ပေါ့နော်ကိုဗစ်မှာလည်းထပ်ထိုးရတယ်လို့ပဲဘာကြောင့်အဲ့လိုမျိုးထိုးရလဲဆရာ
ဟုတ်ကဲ့ပါလားဆိုတော့ဒီကာကွယ်ဆေးတွေကယောဂအပြော့စားဖြစ်စေတယ်ပေါ့ဗျာကာကွယ်ဆေးမှာဒီယောဂပိုးကိုပြော့အောင်လုပ်ပြီးဖြစ်ဖြစ်ယောဂကိုသိအောင်လုပ်ပြီးဖြစ်ဖြစ်ဘုမို့ယောဂပိုးရဲ့အစိတ်ပိုင်းလေးတစ်ယောက်ကိုယူပြီးတော့ဖြစ်ဖြစ်ဘုမို့လည်းခုနောက်ပိုင်းမှာတော့ယောဂပိုးရဲ့အစိတ်ပိုင်းနဲ့တူတဲ့အမျိုးပေါ့နော် recombinant DNA ဆိုတော့ပြန်လည်းတိဆောက်ယူပြီးတော့ဖြစ်ဖြစ်ထိုးပြီးတာတိုက်ပြီးတာဖြစ်ပါတယ်အဲ့လိုတိုက်တော့ယောဂအပြော့စားပုံစံလေးဖြစ်ပြီးတော့လူက ခန္ဓာရာလူတွေမှာရှိလာပေါ့ဒါမဲ့ဒီခန္ဓာရာကတခါလေကြလဲဒါရှိမခံဘူးပေါ့ဥမာ၄နှစ်ကြာတာပြန်ရော့သွားတယ်ကိုဗစ်ဆိုလဲကို6လလောက်ဆိုပြန်ရော့သွားတယ်အဲ့ခါကျတော့အာဖြစ်ကဝစီထိုးရတယ်ပေါ့အဲ့လိုအာဖြစ်ထိုးလိုက်ရင်တော့ငကူရှိတဲ့အများကြီးပို့တော့စတက်သွားတယ်ဒါမဲ့ဒီနောက်ဒီလိုပဲတချို့ယောဂတွေပေါ့ဥမာတုတ်ကွေးယောဂကျတော့ကိုယ့်အကူပြောင်းနေတယ်ဒီဗိုင်းရပ်စ်ကဒီနှစ်မှာဖြစ်တဲ့ပိုးနဲ့နောက်နှစ်မှာပိုးရှိတဲ့ပိုးကမတူဘူးဘာလို့လဲယင်းနှစ်ဖြစ်တဲ့ပိုးကိုသူကခဏရေးရှိလဲနောက်တစ်နှစ်ပိုးကိုခဏရေးမရှိဘူးအဲဒါကြတော့ကာကွယ်ဆေးတွေပြန်ပြန်ထိုးရတာရှိပါတယ်ကျွန်တော်တို့ဒီကလေးမွေးကာသမှာထိုးတဲ့ကလေးတွေစကာကွယ်ဆေးတွေကတော့ကျွန်တော်အားဖြည့်ကာကွယ်ဆေးတွေထပ်ထိုးရတယ်ဒါမှပို့ပြီးတော့ခုကများလာတော့ပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဒီကလေးတွေကြီးမှထိုးရင်ကောထိုးလို့ရလားမရဘူးလားဆရာ
အဲ့ဒါဒီလိုရှိပါတော့ဆိုတော့ငငယ်ထိုးရင်ခန္ဓာရငငယ်ရတော့ဘာလို့စောစောတည်းရရအဲ့တော့ကြီးမထိုးလေလေသူကဒီယောဂဘိုးနဲ့ကဒီမတိုင်ခင်မှာလည်းထိတွေ့နိုင်တော့ဥပမာမူโจထားမထိုးမယ်ဆိုလို့ရှိရင်မူโจမတိုင်ခင်နဲ့သူကပတ်ဝန်းကျင်ကအဖိုးလေးဘွားလေးကလေးတွေသူလေးဒီမလေးမျိုးမိဘဘိုးဘွားတွေနဲ့ထိတွေ့နေညီကောင်မောင်နှမနဲ့ထိတွေ့နေအဲ့တော့ကူးဆက်နိုင်တာပဲလေအဲ့တော့ဒီလိုသဘာဝအဖြစ်ကူးဆက်သွားရင်ယောဂအဖို့ပြင်းထန်တာပေါ့အဲ့တော့ဒါကိုမရှိဆိုင်နေမှာကျွန်တော်တို့ကကိုယ်ပဲယောဂရီကပဲယောမှာဖြစ်တတ်တယ်ဆိုတာကိုတွက်ပြီးတော့ကာဝယ်သေးကိုပဲအချိန်မှထိုးရမယ်လို့လုပ်ထားလေ။အဲဒါကြောင့်မို့ဟိုဖြစ်နိုင်တော့ဒီပတ်မှတ်ထားတဲ့အချိန်တိုင်းတိုင်းထိုးနိုင်တာအကောင်းဆုံးပါ။တကယ်လို့အဲ့လိုအကြောင်းကြောင့်မထိုးပြဘူးဆိုရင်လည်းတတ်နိုင်တဲ့လောက်မှီတဲ့အချိန်မှပြန်ထိုးရအကောင်းဆုံးပါ။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။